အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရဲ့နီးကပ်လာရတဲ့အများအမေရိကန်ရွေးကောက်ပွဲစနစ်ပေါ်နိုင်ငံခြားတိုင်းပြည်တွေရဲ့စိုက်ဘာတိုက်ခတ်မှုအသစ်တွေကိုတွေ့လာနေရတယ်လို့ထောက်လိုက်ရေးတာဝန်ရှိသူတွေကပြောပါရတယ်။အကြတဲ့ကရပိုင်းတွေကပဲနိုင်ငံရဲ့ခြားကတိုက်ခတ်သူတွေကအမေရိကန်မဲဆွယ်စည်းရုံးရေးအဖွဲ့တွေကိုယ်စားလှယ်လောင်းတွေနဲ့တခြားနိုင်ငံရေးပြစ်မှတ်တွေရဲ့ပုံကူရေးအချက်လက်တွေပုံကြအောင်ကြိုးပမ်းနေကြတယ်လို့လည်းထောက်လိုက်ရေးတာဝန်ရှိသူတွေကပြောပါရတယ်။ Democratic Party ကဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကလည်းစိုက်ဘာတိုက်ခတ်မှုမျိုးစုံကိုကြုံတွေ့ရတယ်လို့ဒီဒီပတ်တဲ့အတီးပြုပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ် CEO ရဲ့အဖွဲ့ကတော့နိုင်ငံရဲ့ခြားကအန္တရာယ်ပေးနောက်ဆက်မှုတွေမရှိဘူးလို့ပြောပါတယ်။နိုင်ငံရဲ့ခြားကနေစိုက်ဘာကိုတိုက်ခတ်မှုတွေလောလောဆယ်မှာအမေရိကန်မဲဆွယ် CEO ရဲ့အဖွဲ့တွေနဲ့ပြည်ထောင်ရေးရွေးကောက်ပွဲစနစ်တွေတဲ့ထုတ်ဖော်ဝင်ရောက်နိုင်ခြင်းမရှိသေးပေမဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့တိတိတတ်တာရှိခဲ့တာပါ။2016ခုနှစ်တုန်းကသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအသာရစေဖို့ရုရှားကအုပ်စုတွေကဒီမိုကရက်တစ်ပါတီအမျိုးသားကော်မတီရဲ့ကွန်ပျူတာဆာဗာကိုထုတ်ဖောက်ဝင်ရောက်ခဲ့ပြီးသတင်းအချက်လက်တွေကို WikiLeaks အဖွဲ့ကိုဝေမျှခဲ့တာကိုအမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကနောက်ပိုင်းမှာစုံစမ်းတွေ့ရှိခဲ့ပါတယ်ခင်ဗျာ။